င်္ဂလာပါခင်ဗျာ2024ခုနှစ်ဩဂတ်လ22ရက်ဇာတာပတိနေ့ညပိုင်းလွတ်လပ်တဲ့အာရှတန် RFA ရဲ့အစည်းအဝေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ကရဲစီသူကပါဒီနေ့ညပိုင်းအစည်းအဝေးမှာပခုတ်ကူနဲ့ဂန်ကောမြို့နယ်ကစစ်ကောင်စီရေနံမြေနှစ်ခုကို PDF တွေတင်ပိုက်လိုက်တဲ့အကြောင်းပါဝင်တခြားစစ်ဝင်စားစရာသတင်းဆောင်ပါတွေကိုထုတ်လွှင့်သွားမှာပါအခုတော့သတင်းတွေကိုတင်ပြပါမယ်ခင်ဗျာနိုင်ငံတကာအနေနဲ့စစ်ကောင်စီရဲ့ငွေကြေးစီးဆင်းမှုအပါအဝင်လက်နက်ခဲယံလေယာဉ်စီစတာတွေကိုဖျက်တောက်နိုင်ရေးပူးပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အသံမကြီးဦးကျော်မိုးထွန်းကတိုက်တွန်းလိုက်ပါတယ်ဩဂတ်လ22ရက်နေ့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာလုပ်ခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတကားဖွင့်အစည်းအဝေးမှာအခုလိုတိုက်တွန်းခဲ့တာလည်းဖြစ်ပါတယ်။နိုင်ငံတကာကအရေးယူမှုပြက်ကွက်နေတာကြောင့်အာဏာသိမ်းတပ်တန်းရှေ့ချပြီးရာဇဝတ်မှုတွေကိုကျူးလွန်ခွင့်ရနေတာလို့တမ်မကြီးဦးကျော်မိုးထွန်းကပြောပါတယ်။မြန်မာအရေးမှာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အခန့်ကဏ္ဍဟာအလွန်အရေးပါပြီးစစ်ကောင်စီကိုလုံခြုံရေးကောင်စီကချက်ချင်းအရေးယူဆောင်ရွက်ပေးဖို့ကိုလည်းသူကပြောပါတယ်ခင်ဗျာ။မန္တလေးတိုင်းတရဦးမြို့နယ်မြိုင်သာကြီးဝအနီးကစစ်ကောင်စီရဲ့လေကြောင်းရန်ကာကွယ်တပ်စခန်းတစ်ခုကိုသိမ်းပိုက်ထားတယ်လို့ဒေသကာကွယ်အဖွဲ့တွေကဩဂတ်လ22ရက်နေ့ဒီကနေ့မှာ RFA ကိုအတည်ပြုပြောပါတယ်။အဲ့ဒီတပ်စခန်းကိုဩဂတ်လ20ရက်နေ့နေ့လယ်ပိုင်းအချိန်မှာနှစ်ဖက်တိုက်ပွဲမဖြစ်ဘဲစစ်ကောင်စီတပ်သားတွေစခန်းဆွန့်ခွာချိန်သိမ်းယူနိုင်ခဲ့တာလို့တရဦးမြို့နယ်ပြည်သူ့ကာကွယ်တပ်ဖွဲ့ပြန်ကြားရေးတာဝန်ခံကိုရဲရဲက RFA ကိုပြောပါတယ်။အဲ့ဒီစခန်းမှာကြံခဲ့တဲ့စားနပ်ရိက္ခာနဲ့လက်နက်ခဲယံအချို့ကိုလည်းသိမ်းဆဲနိုင်ခဲ့တယ်လို့သူကပြောပါတယ်။စကန်သိမ်းယူပြီးတဲ့နောက်တနေ့ဩဂတ်လ22ရက်နေ့မနေ့ကတတအုပ်မြို့နယ်နဲ့ထိစပ်နေတဲ့နထိုးကြီးမြို့နယ်ကလက်ဝဲနဲ့မြင်းနီကြီးွာတွေကိုစစ်ကောင်စီတပ်ကလေကြောင်းကနေ၃ချိန်ဘုံကျဲခဲ့တာကြောင့်ဘုံကြီးကြောင်တစ်ကြောင်ထိခိုက်ပျက်စီးခဲ့ပြီးဒေသခံအမျိုးသမီးတဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။စကန်တိုင်းမုံရွာမြို့နယ်မှာဩဂတ်လ17ရက်နေ့ညနေပိုင်းကအရက်သား40နီးပါးကိုစစ်ကောင်စီတပ်တွေဖမ်းဆီးသွားပြီးဩဂတ်လ22ရက်နေ့ဒီကနေ့အထိပြန်လို့မပေးသေးဘူးလို့မုံရွာမြို့ကန်တွေက RFA ကိုပြောပါတယ်။ဩဂတ်လ17ရက်နေ့ကမုံရွာတောင်ရက်ကွက်ကန်နာလန်ကဥဇော်ညွန့်ပိုင်ရဲ့တဲရောင်းဝယ်ရေးလုပ်ငန်းမှာလက်နက်ကင်အဖွဲ့တွေဝင်ရောက်ပစ်ခတ်ခဲ့တာကြောင့်အသက်မပြည့်သေးတဲ့ကလေးနှစ်ဦးအပါအဝင်5ဦးသေဆုံးခဲ့ပါတယ်။အဲ့ဒီညမှာပဲရွှေကုန်းရက်ကွက်နဲ့မုံရွာတောင်ရက်ကွက်မှာနေထိုင်တဲ့ဒေသခံတွေဖမ်းဆီးခံရတာလို့ဆိုပါတယ်။ဖမ်းဆီးခံရသူတွေထဲမှာအသက်20အရွယ်ကနေ40ကျော်အထိအမျိုးသမီးအမျိုးသားအရွယ်ဆုံးပါဝင်တယ်လို့လုံခြုံရေးအမျိုးဖော်လို့တဲ့မုံရွာမြို့ကန်တူက RFA ကိုပြောပါတယ်ခင်ဗျာမြန်မာနိုင်ငံမှာလေပတ်နေတဲ့ online လိမ်လည်မှုမှာပါဝင်တဲ့တရုတ်နိုင်ငံသား308ယောက်ကိုမြန်မာကပြန်လွှဲပေးခဲ့တယ်လို့တရုတ်ပြည်သူ့လုံခြုံရေးဝန်ကြီးဌာနကဩဂတ်လ20ရက်နေ့ကပြောကြားလိုက်ပါတယ်မြန်မာနဲ့တရုတ်မကြာခင်ကဆောင်ရွက်တဲ့ပူးပေါင်းနှင်နှင်းရေးအစီအစဉ်အရမြန်မာနိုင်ငံထဲမှာနေဆက်ဖြတ်ကျော် online လိမ်လည်မှုကျူးလွန်နေသူတွေကိုဖမ်းဆီးပြီးတဲ့နောက်ပြန်လွှဲတာလို့တရုတ်ဆင်ဟွာသတင်းကဖော်ပြပါတယ်online လိမ်လည်မှုဆိုင်ရာတပ်သိကံပစ္စည်းတွေလည်းမြန်မာဘက်ကလွှတ်အပ်တယ်လို့ဝန်ကြီးဌာနကြေညာချက်မှာပါရှိပါတယ်။ဒီလိုမှုမှာပေါဝင်ပတ်သက်တဲ့လူ6ယောက်ကိုလည်းတရုတ်နိုင်ငံမှာရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်ခင်ဗျာ။ RFA ကပြုစုထားတဲ့စီးရင်တွေအရစစ်မှုထမ်းဥပဒေအတည်ပြုပြီးတဲ့နောက်တပ်သားတစ်စုဆောင်းတာနဲ့ငွေကြေးတောင်းခံတဲ့နိုင်ငံတော်ဝန်ကအုပ်ချုပ်ရေးအဖွဲ့ဝင်98ဦးအထိတပ်ဖြတ်ခံထားရပါတယ်။အသက်ခံရသူတွေထဲမှာအုပ်ချုပ်ရေးမှုယာယီမှုနဲ့ရုံးစည်းရေးတွေပါပြီးစစ်မှုထမ်းဥပဒေကိုစတင်အကောင့်ထည့်ဖော်တဲ့ဖေဖော်ဝါရီလ10ရက်ကနေဩဂတ်လ22ရက်နေ့အထိရရှိထားတဲ့အချက်လက်တွေဖြစ်ပါတယ်။စစ်တပ်နဲ့အပတ်စဉ်တိုင်းမှာအရေးအတွက်ဘလောက်ထိခွဲယူထားတယ်ဆိုတာစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိပေမဲ့ဗမာရေးရာနဲ့ပြည်ပခလိလစောင့်ကြည့်ရဖွဲ့ BACS ရဲ့အစိုးရခန်းစာမှာတော့ပထမအကြိမ်နဲ့ဒုတိယအကြိမ်စစ်မှုထမ်းတင်နက်မှာနိုင်ငံတော်ဝန်ကလူငယ်9000နီးပါးစုဆောင်းခံခဲ့ရတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။သတင်းတွေကိုတင်ဆက်ပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်။မကွေးတိုင်းပခုတ်ကူနယ်ဂံကောမြို့နယ်တွေမှာရှိတဲ့စစ်ကောင်စီရဲ့ရေနံမြေနှစ်ခုကိုပြည်သူ့ကာကွယ်တပ်ဖွဲ့ PDF တွေကသိမ်းပိုက်လိုက်ပါတယ်။ဒီအကြောင်းကို RFA အဖွဲ့သူမက္ကတ်မာကတင်ပြပါလိမ့်မယ်ခင်ဗျာ။
စစ်ကောင်စီမြမရင်နံနဲ့တဘာဝတံခွေလုပ်ငန်း MOG ပိုင်မကွေးတိုင်းပခုတ်ကူမြို့နယ်ကစပယ်တာကြီးတောင်ရင်နံမြေနဲ့ခန့်ခေါ်မြို့နယ်ကြောတိုင်နယ်ကပထိုးလုံရင်နံမြေနှစ်ခုကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကသိမ်းပိုက်လိုက်ပါတယ်စပယ်တာကြီးတောင်ရင်နံမြေကိုဩဂုတ်လ20ရက်နေ့နဲ့ ပထိုးလုံရင်းနှံမြေကိုဩဂုတ်လ15ရက်နေ့ကတင်ပိုက်လိုက်တာလို့ဒေတာအခြေစိုက်ပြည်သူ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်စပယ်တာကြီးတောင်ရင်းနှံမြေမှာစစ်ကောင်စီတပ်ကအင်အား90လောက်နဲ့ထိန်းချုပ်ခဲ့တာဖြစ်ပြီးတော့ဩဂုတ်လ20ရက်မနက်၄နာရီလောက်ကတိုက်ခိုက်သိမ်းပိုက်ခဲ့တာလို့ပေါင်းမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ တဲ့နေပြန်ကြရတောင်းကန်ကိုစစ်ကအရဖေကိုပြောပါတယ်။နိုင်လိုက်တာတော့ဟုတ်ပါတယ်ဗျ။ထိန်းပူတာဘောတော့ကျွန်တော်တို့ကအခုချိန်ဒီဖြတ်တော်ရေးလမ်းကြောင်းတွေကိုဟိုဖြတ်တောင်းရတဲ့ဟိုကျွန်တော်တို့ကလည်းမရှင်းလေးလုံနေတဲ့ချိန်တော့မအလိုမျိုးလေးရင်လာသလိုအလိုမျိုးတွေခဏနားထားတာပေါ့အလိုမျိုးတွေဖြစ်တာဗျ။စစ်ကောင်စီဘက်ကလည်းပေါင်းမြို့နယ်ရေပြိုင်ရဲစခန်းမှာအင်အား စုပြီးတော့လက်လွတ်လိုက်ရတဲ့ရေနံမြေကိုပြန်လည်ရယူဖို့စူးစမ်းနေတာကြောင့်မနေ့ကအထိတိုက်ပွဲတွေဖြစ်နေတယ်လို့ပြောပါတယ်။စပယ်တာကြီးတောင်ရေနံမြေမှာရှိတဲ့ရေနံတွင်း20ကတနေ့ကိုရေနံစိမ့်128ကိုစီနဲ့တဘာဝတန်ငွေကုဘပေတန်ပေါင်း1.4လေးကိုရှစ်တန်ထွက်တယ်လို့စစ်ကောင်စီလျှက်စစ်စွမ်းအင်ဝန်ကြီးဌာနရဲ့ Internet website
မှာဖော်ပြထားပါတယ်။အောက်ကလ15ရက်နေ့ကတင်ပိုက်ခဲ့တဲ့ခန်းငေါ်မြို့နယ်ကပထိုးလုံရေနံမြေကိုတော့ဒီနေ့အထိကာကွယ်ရေးအဖွဲ့တွေကထိန်းချုပ်ထားဆဲဖြစ်တယ်လို့ခန်းငေါ်ခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တည်င်းနဲ့ပြန်ကြားရေးတာဝန်ခံဆရာကျော်ကအရဖီကိုပြောပါတယ်။လောလောဆယ်တော့ဒီရေနံမြေကဒီနံမြေကိုကျွန်တော်ကတင်ထားတယ်ပြီးတော့ဟိုစစ်ကောင်စီဘက်ကတော့ဒါကိုလေနေနဲ့
ကိုရင်းနှံစိမ့်ပေပါပေါင်းအနည်းဆုံး1200လောက်ထွက်ရှိတယ်လို့အဲ့ဒီရင်းနှံမြေမှာလောက်ကင်ခဲ့တဲ့ CDM ဝန်ထမ်းတဦးကပြောပါတယ်မကွေးတိုင်းအတွင်းမှာတိမ့်ပိုက်ရရှိထားတဲ့ရေနံမြေတွေကိုတော်လှန်ရေးကာလမှာအကျိုးရှိအောင်စီမံလုပ်ဆောင်သွားမယ်လို့အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနဒုတိယအတွင်းဝန်ဦးမမောင်ဆွေက RFA ကိုပြောပါတယ်
။ဒီမကွေးတိုင်းတွေကဒီရေနံမြေတွေကိုတိမ့်ပိုက်ရရှိတဲ့လုပ်ငန်းစဉ်ကလည်းအားလည်းအမျိုးသားညီညွတ်ရေးအစိုးရအတွက်လည်းအရေးပါတဲ့လုပ်ငန်းစဉ်တစ်ခုလို့ပြောချင်ပါတယ်။နံပါတ်1အချက်ကတော့ဒီရေနံမြေတွေကိုစနစ်တကျစီမံခန့်ခွဲပြီးတော့တော်လှန်ရေးမှာအကျိုးရှိရှိအောင်ချနိုင်ဘူးအဲဘိုးတက်ကိုလည်းဆက်လက်ပြီးတော့စီမံဆောင်ရွက်သွားဖို့ရှိပါလေဗ
ျမကွေးတိုင်းမှာပြီးခဲ့တဲ့မလ2ရက်နေ့ကမြိုင်မြို့နယ်မှာရှိတဲ့ကြောက်ခွက်ရေနံမြေ April 19ရက်နေ့ကပေါ့မြို့နယ်မှာရှိတဲ့လက်ဗဒိုရေနံမြေတွေကိုပြည်သူ့ကာကွယ်ရေးအဖွဲ့တွေကသိမ်းပိုက်ခဲ့ပြီးတော့အခုဆိုရင်ကာကွယ်ရေးအဖွဲ့တွေသိမ်းပိုက်ထားနိုင်တဲ့ရေနံမြေ4ခုအထိရှိနေပါတယ်ရှင
် RFI ကဆက်လက်ထောက်လွှင့်ပေးနေပါတယ်ခင်ဗျာနိုင်ငံတော်မှာဩဂတ်စတာဒုတိယပတ်ကစလို့73စီပြက်လက်ပြီးစီစံနေမှာဝယ်ဖို့ခက်ခဲတာကြောင့်ပေါင်ကိုဈေးကွက်ကနေပေါက်ဈေးထက်နှစ်ဆပေးဝယ်နေရတယ်လို့အသေးစားလက်စားစီးပွားရေးလုပ်ငန်းရှင်တွေကပြောပါတယ်ဒီအကြောင်းကိုမတ်ထထအိန္ဒရာအောင်ကပြောပြပါလိမ့်မယ်ခင်ဗျာ
ရန်ကုန်မန္တလေးနဲ့အေရဝတီတိုင်းအပါအဝင်နိုင်ငံတော်မှာဩဂတ်စတာဒုတိယပတ်ကစပြီး73စီပြက်လက်မှုကြောင့်စီစံတွေမှာဝယ်ယူဖို့ခက်ခဲပြီးမောင်ခိုဈေးကွက်ကနေပေါက်ဈေးထက်နှစ်ဆပေးဝယ်ယူနေရတယ်လို့အသေးစားအလက်စားစီးပွားရေးလုပ်ငန်းရှင်တွေကပြောပါရယ်ဈေးနှစ်ဆပေးဝယ်ရပေမဲ့လိုသလောက်ဝယ်ယူမရတာကြောင့်လုပ်ငန်းလည်ပတ်ဖို့အခက်အခဲတွေဖြစ်နေတယ်လို့နေ့စဉ်73စီအသုံးပြုနေရသူတွေကဆိုပါရယ်ပြီးခဲ့တဲ့ရက်ကရန်ကုန်မြို့မှာရှိတဲ့73စီရောင်းဝယ်သူတွေဟာပရီမီယံဒီဇယ်တစ်ပေပါကိုငွေကျပ်73သိန်းခွဲအထိမောင်ခိုဈေးနဲ့ဈေးတင်ရောင်းခဲ့ပါရယ်ဒီနေ့အထိလဲတပိပါကို73သိန်း5000နဲ့ဝယ်ယူနေရတယ်လို့လုံခြုံရေးအမည်မဖော်လို့တဲ့ဒဂုံမျိုးသစ်တောင်ပိုင်းမျိုးနဲ့စက်မှုဆောင်မှာရှိတဲ့လုပ်ငန်းရှင်တယောက်က RFA ကိုပြောပါတယ်
။ဒီလိုအားနေပြီးတော့ပဲကျွန်တော်တို့လာလာပို့ပေးနေတာပေါ့။တပိပါကိုငွေနှစ်ပတ်လောက်က6သိန်းပေါ့။အခုဒီနေ့ဆိုလို့ရှိရင်73သိန်းခွဲလောက်ပေါက်တယ်ကို။ပုံမှန်ဆိုလို့ရှိရင်ဗျာအရင်တော့ဆို6သိန်းပြလို့ရှိရင်ကိုကဒီစက်တစ်လုံးလိုလိုနှလုံးလိုလိုချက်ချင်းဝယ်လို့ရတာပေါ့နော်။အခုကျတော့ဟိုချက်ချင်းလဲဝယ်လို့မရဘူး။ပတ်စံလဲအများကြီးပေးရတယ်။အဲ့လိုမျိုးတပတ်လောက်နေတော့မှတစ်လုံးလောက်ပဲဝယ်လို့ရတယ်ဆိုတော့အလုပ်တောက်တောက်ရှိတဲ့လုပ်ငန်းတွေဆိုလို့ရှိရင်တော့ကိုယ်လည်းပတ်ဖို့ကြတော့မလွယ်ဘူးပေါ့
မန္တလေးမြို့မှာလည်းမှောက်ခိုးဈေးကွက်ကနေဒီဇယ်တလီတာကိုငွေကျပ်6000ခန့်နဲ့ဝယ်ယူနေရတာကြောင့်လုပ်ငန်းလည်းပတ်ဖို့အခက်အခဲဖြစ်နေတယ်လို့မန္တလေးမြို့ကလုပ်ငန်းရှင်တယောက်က RFA ကိုပြောပါတယ
်အဲလုပ်ငန်းကတော့ဘာပြောကောင်းမလဲခင်ဗျာလည်းခက်ခဲသလားမသိနဲ့ဒီမှာတွေ့မနေ့ရက်တည်နေရတာလုံလရှင်ရှင်ခိုင်ကြတော့ရင်ရှင်ဒီပနရောငါတော့မနေ့တောင်းခဏမင်းရှင်တော့လည်းမနေ့တောင်းခဏဒါအကုန်လုံးဒီတကားကြီးပဲဒီတိုင်းဆက်သွားမယ်ဆိုတော့နားတော့မယ်ပေါ့
အေရီတိုင်းကဖြာပုံဘူကလေးမြင်းအောင်နဲ့မြောင်းမြမြို့နယ်တွေမှာလဲ73စီပြက်လက်နေစေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်တပိပါကိုအရင်ထက်5သိန်းခန့်ဈေးတက်သွားပေမဲ့ပြန်ရောင်းဖို့အတွက်ပေပါလိုက်ဝယ်လို့မရတော့ပဲပုံနဲ့သာဝယ်လို့ရတော့တယ်လို့ဘူကလေးမြို့နယ်မှာစီလက်လီရောင်းချနေသူတယောက်က RFA ကိုပြောပါတယ
်ဒါစီဆိုရင်တော်တော်ကို၄000ကျော်သွားကြဒီမှာတက်ရောင်းတဲ့လူက5000လောက်ရောင်းမှရတာပေါ့ ဝေးပါငါးသိန်းတက်လည်လာပဲတက်ပေါ်မှာပေါ့ဘိုင်းတွေလည်းဝယ်မြောင်းနိုင်တော့နည်းနည်းနည်းနည်းပဲဘုံလေးနဲ့ပဲဝယ်ရအောင်တော့မှာလို့
စစ်ကောင်စီရဲ့ဩဂုတ်လ22ရက်နေ့တက်မှတ်စီကရန်ကုန်မြို့မှာအောက်တိန်92အမျိုးအစား73စီတက်လီတာကို2990ကျပ်နဲ့အောက်တိန်95အမျိုးအစား73စီတက်လီတာကို3140ကျပ်ဖြစ်ပါတယ်။ဒါပေမဲ့လုပ်ငန်းသုံးဖို့အတွက်73စီကိုတော့လိုတလောက်မရတာကြောင့်6သိန်းကျော်ပဲရှိတဲ့တက်ပေပါအတွက်ဒီနေ့ထိမှောင်ခိုဈေးနဲ့10သိန်းအထက်ပေးပြီးဝယ်ယူနေရဆဲဖြစ်ပါတယ်။စစ်ကောင်စီအနေနဲ့73စီအပေါ်ကန့်တတ်မှုတွေကိုဖြေလျှော့ပေးမှသာလက်ရှိပြဿနာတွေပြည်လည်နိုင်မယ်လို့ရန်ကုန်မြို့မှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တယောက်ကထောက်ပြပါဗျ
။ဒါကဘာမှကန့်သက်ချက်မရှိဘဲနဲ့လွတ်လွတ်လပ်လပ်လုံပိုင်ခွင့်ပေးလို့ရှိရင်အကုန်အဆင်ပြေသွားမှာဗျ။ကျွန်တော်ကပုံစံမျိုးကိုယ်ကနေကိုယ်ကိုလုပ်ငန်းလုပ်မယ်ဝယ်မယ်ဒီပေးမယ်ပြီးဖြစ်နေတယ်ဆိုလို့ရှိရင်ကိုယ်လို့ကိုယ်လုပ်နေလို့ရှိရင်ဒါဇလန်အဆင်ပြေသွားမှာအားလုံးက
တနိုင်ငံလုံးမှာလျှက်စင်ပြီးပုံမှန်မရတာကြောင့်မီးစက်ကိုအားထားပြီးအသုံးပြုနေရတဲ့အသေးစားအလက်စားလုပ်ငန်းလုပ်ကိုင်သူတွေကတော့စီပြက်လက်တဲ့ပြဿနာအများဆုံးပြည်လည်စေခြင်းတို့စီပြက်လက်ချိန်ဈေးအဆမတန်တင်ရောက်သူတွေကိုပါထိထိရောက်အေးအေးယူစေခြင်းတယ်လို့ပြောကြပါတယ်ရှင
် RFA ကထုတ်လွှင့်ပေးနေတာပါကြံ့ငွေတန်ဖိုးဖောင်းပွားမှုရှော့ချပေးမှုနဲ့စီးပွားရေးတိုးတက်ဖို့ဆိုပြီးဘိုးဘန်ရဲ့ပုတ်ကလိကဘန်အတိုးနှုံတွေကိုစစ်ကောင်စီဘိုးဘန်ကတိုးမြှင့်တက်မှတ်လိုက်ပါတယ်ဒီလိုတိုးမြင့်လိုက်တာဟာကုန်ထုတ်လုပ်မှုနဲ့တိုင်းပြည်စီးပွားရေးကိုထိခိုက်စေနိုင်တယ်လို့စီးပွားရေးပညာရှင်တွေနဲ့ထုတ်ကုန်လုပ်ငန်းရှင်တွေကသုံးသပ်ကြပါတယ်။မက်ဒစင်လိုင်းကပြောပြပါလိမ့်မယ်ခင်ဗျာ
။စစ်ကောင်စီရဲ့ဗဟိုဘဏ်ကဘဏ်တိုးနှုံးတွေတိုးမြင့်တက်မှတ်လိုက်တာဟာမြန်မာကျပ်ငွေတန်ဖိုးအဆမတန်ကျဆင်းနေတဲ့ပြဿနာကိုဖြေရှင်းနိုင်မှာမဟုတ်ဘဲတိုင်းပြည်စီးပွားရေးကိုထိခိုက်စေနိုင်တယ်လို့စီးပွားရေးပညာရှင်တွေနဲ့လုပ်ငန်းရှင်တွေကဝေဖန်ကြပါတယ်။စစ်ကောင်စီဘိုးဘန်ကအတိုးနှုံးကို900ခိုင်နှုန်းကနေ900ခိုင်နှုန်းထိတိုးမြင့်တက်မှတ်လိုက်တယ်လို့ဩဂုတ်လ14ရက်နေ့မှာထုတ်ပြန်ကြေညာခဲ့တာပါ။ဘန်တွေအနေနဲ့လည်းကိုယ့်ရဲ့အရှုံးမြက်စီမံခန့်ခွဲချက်အရအံ့ဝေချင်းငွေအတိုးနှုံးတွေကို900ခိုင်နှုန်းကနေ1500ခိုင်နှုန်းအတွင်းသာတက်မှတ်ရမယ်လို့ဘိုးဘန်ကဆိုပါတယ်။ဒီပြင်ဆင်ချက်ဟာလာမယ့်စက်တင်ဘာလ1ရက်နေ့မှာစတင်အကျုံးဝင်မှာပါ။လုံခြုံရေးအရာအမည်မဖော်လိုတဲ့ပုဂ္ဂလိကဘဏ်ရာရှိတယောက်ကတော့ဒီလိုပြင်ဆင်လိုက်တာဟာစစ်ကောင်စီရိုက်ထုတ်ထားတဲ့ငွေစက်ကူတွေဘဏ်တွေကိုပြောင်းလာအောင်ဘိုးဘဏ်ကမူဝါဒပြောင်းပေးတဲ့သဘောဖြစ်တယ်လို့သုံးသပ်ပါတယ
်။ငွေရိုက်ထုတ်ထားတဲ့ဒီဟို circulation supply ပေါ့နော်။အဲ circulation supply ပြင်မှာငွေရိုက်ထုတ်ထားတဲ့ငွေလူတွေလက်ထက်မှာများနေမှာဆိုတဲ့အတွက်ကြောင့်မို့လို့ဒီပြင်ပြီးတော့ financial ပြင်ရအောင်လို့အတူတူများနိုးရုံးမြန်မာနဲ့အော်ဖာလုပ်လို့ရအောင်လို့အဖိတ်ဖြစ်အောင်လို့သူကဘိုးဘန်ကိုတိုင်းနဲ့ policy change ပြတဲ့တဘောပဲ
ဘိုးဘန်ရဲ့ဩဂုတ်လ14ရက်နေ့ထုတ်ပြန်ချက်မှာတော့ငွေကြေးဖောင်းပွားမှုနှုန်းကိုအထိုက်လျောက် short ချနိုင်ဖို့ပြည်သူတွေဘဏ်အငွေကနေအတိုးဝင်ငွေပို့ရဖို့နဲ့ဘဏ်တွေကချင်းငွေပို့ထုတ်ပေးနိုင်ပြီးစီးပွားရေးတိုးတက်အောင်အထောက်အကူဖြစ်စေဖို့ရည်ရဲလို့ဖော်ပြထားပါတယ်လုံခြုံရေးအရာအမည်မဖော်လိုတဲ့စက်ရုံလုပ်ငန်းရှင်တယောက်ကတော့ဘန်တုံးလုံးမြင့်လိုက်တဲ့မူဝါဒဟာတကယ်အလုံးလုံးနေတဲ့ကုန်ထုတ်လုပ်သူတွေကိုအခက်တွေ့စေတယ်လို့ပြောပါတယ်
။ collaboration ထုတ်ပြီးရောင်းတဲ့လူမျိုးတွေအဲစိတ်အောင်လုံးယုံနေတဲ့အတွက်ကဘယ်လိုမှကျူးရှင်းမှာဘန်တုံးလုံးဆိုလို့ရှိရင်တော့လည်းသူတိုးသွားတဲ့အတိုးလုံးဆိုလည်းတော့လည်းသိနိုင်လေးတော့ပေါ့နော်။ပမာငွေနဲ့ဆိုလို့ရှိရင်မဲအပြင်မှာလူလို့ပေါ့လူလို့တက်ဆန်ယူရတဲ့အလုံးလုံးနေရတာစပြီးတက်သွားတာပေါ့
။လုံခြုံရေးရအမည်မဖော်လိုတဲ့ရန်ကုန်မြို့ကန်တယောက်ကလက်ရှိချင်းတွေရဘန်တွေပေါ်ယုံကြည်မှုမရှိသေးဘူးလို့ RFA ကိုပြောပါတယ
်လက်ရှိအချိန်ကျွန်တော်တယောက်ပြည့်နေလို့ကျွန်တော်ယုံကြည်မှုလည်းမရှိသေးဘူ
းပြီးခဲ့တဲ့မေလကလည်းငွေကြေးဖောင်းပွားမှုနှုန်းထိမ့်ချုပ်နိုင်ဖို့ဘန်တွေမှာကျပ်ငွေနဲ့ထားရမယ့်အနည်းဆုံးတီးတန့်ငွေလိုအပ်ချက်အချို့ကို 3.500 ခိုင်နှုန်းကနေ 3.500 ခိုင်နှုန်းအထိတိုးမြင့်ခဲ့ပါတယ်အခုနောက်တစ်ဆင့်အနေနဲ့အတိုးနှုန်းတွေတိုးမြင့်တက်မှတ်လိုက်တာပါစီးပွားရေးပညာရှင်ဦးစိန်ထေးကဘန်တိုးနှုံတိုးမြင့်လိုက်တာဟာတိုင်းပြည်စီးပွားရေးကိုထိခိုက်စေလိမ့်မယ်လို့သုံးသပ်ပါတယ်
။ဒီချက်ကခုနငွေဖောင်းပွားမှုပုံတဲ့အချက်လေးတစ်ခုပဲကြည့်ပြီးမှဘန်တိုးနှုံမြင့်တဲ့သင်္သာပေးမယ်။တစ်ဖက်ကချင်းငွေတိုးနှုံကိုမြင့်လိုက်တဲ့အတွက်ကြောင့်လုပ်ငန်းရှင်တွေမှာအကွက်မတားတဲ့အတွက်ကြောင့်ပုံထုတ်နှုံမှုဆောင်မှုလုပ်ငန်းတွေလုပ်တဲ့အခါမှာဘာဖြစ်မလဲ။ကျလာတော့ပဲအဲ့ဒီတိုင်းပြည်စီးပွားရေးတဲ့ပုံမျိုးမှုကိုဖားပေးရတယ်ပုံတုံးကရောက်လိမ့
်။စစ်ကောင်စီဘိုးဘန်ကတော့နိုင်ငံတည်ငြိမ်ရေးနဲ့အေဂျင်ရေးကိုမလိုလားသူတွေကအကျိုးစီးပွားအတွက်လုပ်နေတာကြောင့်ဒေါ်လာနဲ့ရွှေစင်းမြင့်တက်နေတာလို့ဩဂုတ်လ10ရက်နေ့ကထုတ်ပြန်ထားပါတယ်ရှင
်။ RFA ရဲ့ညပိုင်းအစီအစဉ်တွေလည်းဒီမှာပဲရန်နာပြစေ။ကြည့်ရှုနားဆင်ကြသူအားလုံးကျန်းမာရွှင်လန်းကြပါစေခင်ဗျာ။